အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းအစာထုတ်ဖို့ရည်ရွယ်တဲ့ရာဘာနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရဲလာပြီးဘိန်းအထွက်တိုးလဲပိုများလာကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာပြည်မှာဖန်ဆင်းရမိတဲ့မူရစေဝါဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမီးရှို့ဖျက်ဆီးတဲ့အခမ်းအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါတယ်။ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရစေတွေပါပဲ။ရှမ်းပြည်အရှိန်နေဆက်ကမိုင်းလာမြို့မှာလဲမူရစေဒေါ်လာ800တန်းကျော်ဖျက်ဆီးလိုက်ကြောင်သိရပါတယ်။ဘိန်းစားထိုးဖို့ရည်ရွယ်ပြီးရှမ်းပြည်နယ်မှာရာဘာပင်စိုက်ပျိုးပေမဲ့မူရစေပြဿနာကိုမဖြေရှင်းနိုင်ပါဘူး။တရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါတယ်။စစ်အစိုးရနဲ့အပြစ်အခရက်ဆဲထားတဲ့ဝါနဲ့ကိုကံအုပ်စုတွေဟာတရုတ်အစိုးရကျဉ်တ်အောင်သူတို့ချုပ်ခံရဒေသမှာဘိန်းစိုက်ပျိုးမှုကိုလုံးဝပိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအုံးမှာရာဘာပင်စိုက်ဖို့အားပေးလာပါတယ်။ထွက်တပြားရာဘာကိုတရုတ်ကဝယ်မှမို့တရုတ်ကုမ္ပဏီတိုင်းသားလက်တက်ကိုင်းနဲ့ဗမာစစ်ဘိုတွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါတယ်။ဝါခေါင်းဆောင်ဘောင်ယူချန်းကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်းနှီးမြှုပ်နှံလာတာတွေ့ရပါတယ်
။ယူနန်ကုမ္ပဏီတွေဟာဒေသခံအာဏာပိုင်နဲ့ဆက်သွယ်ပြီးဘိန်းအစားတို့ရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတသန်းလောက်အထိစိုက်ပျိုးနေပါတယ်။ရာဘာပင်တွေများလာလေလေတောင်သူပြည်သမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေလေဖြစ်နေပါတယ်။ဒေသခံအာဏာပိုင်ဗမာစစ်ဘုနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်။ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါတယ်။ဘိန်းစားတို့စိုက်ပျိုးရေးဆိုတာဘိန်းစိုက်ခွင့်ဆုံးရှုံးသူတွေအခြားစိုက်ပျိုးရေးလုပ်နိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်။ဒါပေမဲ့တောင်သူပြည်သမားတွေအကျိုးမခံစားရဘဲမြန်မာဘက်ကအာဏာပိုင်တွေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးမျှခံစားနေရပါတယ်။ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတယ
်မြန်မာပြည်မြောက်ပိုင်းမှာဘိန်းမစိုက်ပဲရာဘာစိုက်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘိန်းညော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်ဒါပေမဲ့အခုတော့ရာဘာရောဘိန်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါတယ်အရင်ကလည်းဘိန်းအစားထိုးတင်းတာခက်စားခဲ့ဘူးပါတယ်တရုတ်ညီနောင်တီထောင်တဲ့ထိုင်းနိုင်ငံက CP Company အုပ်စုဟာမြန်မာစစ်အစိုးရလက်ထက်1990ပြည်လွန်အစောပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါတယ်။ပြောင်းဘူးဟာလူစားသုံးဖို့ရောအိမ်မွေးတိရစ္ဆာန်အတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါတယ်။ဘိန်းစားတို့တိနာအဖြစ်ပြောင်းဘူးဘင်ကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေသခံလက်နက်ကင်တွေရှိနေတာကိုဂရုမစိုက်ပဲတရုတ်ကရင်းတင်းမြှုပ်နှံတာဖြစ်ပါတယ်။
ထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နာဝတ်2003မှာတည်ထွင်တဲ့အီယာဝရီကြောက်ဖျားမဲကောင်စီဝါရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်ကောင်းဖြစ်သွားပါတယ်။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာဧကနှစ်တန်းဒီပါပြောင်းမှုစိုက်ပျိုးခွင့်ရသွားပါတယ်။အစပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမို့ပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါတယ်။ပြောင်းခင်းတွေများလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး။2013မှာပြောင်းမှုတန်ကျိတတန်းခွဲထုတ်လုပ်နိုင်ခဲ့ပါတယ်။ရှမ်းပြည်နယ်အတွက်ပြောင်းဘူး85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှစားသုံးပါတယ်။ပြောင်းဘူးစိုက်ပျိုးမှုမှာအရင်းစိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်းစိုက်နိုင်သူတွေသာကြီးပွားလာကြပါတယ
်။မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်။တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တနိုင်တပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီးပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်။ဒါပေမဲ့ရည်ရွယ်ချက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလေသမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့။ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူး။လေယာစီးပွားရေးလုပ်ငန်းတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေရှိနေတာဟာလုပ်ငန်းကိုထိခိုက်စေပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့တော့မဆုတ်ပါဘူးပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်သူလယ်သမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါလေ ဝင်ဝင်တဲ့မစားလောက်တဲ့လက်သမားဟာဘိန်းဆိုင်ပြီးစိုက်ပျိုးရေးပြဿနာဖြစ်ရှင်းရပါတယ်။ဒါကြောင့်ဘိန်းအစားထိုးသီးနှံအဖြစ်ပြောင်းဖို့ပင်ကိုစိုက်ရတာဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်ဘက်ဖြစ်နေပါတယ်။မြန်မာပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်း၊ရဘာလုပ်ငန်းနဲ့ပြောင်းဖို့လုပ်ငန်းတွေတိုးပွားနေသလိုစင်းသားဥယျာဉ်နဲ့ဘိန်းကွင်းတွေလည်းတိုးပွားနေပါတယ်ခင်ဗျာ။